ကမ္ဘာတစ်လွှားရွှေ့ပြောင်းနေထိုင်သူဦးရေတိုးလာတဲ့အတွက်သွေးလွန်တုပ်ကွေးပြန့်နှံ့ဖြစ်ပွားမှုတွေတိုးလာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအပူပိုင်းဒေသဖြစ်ပွားတတ်တဲ့ယောဂထိန်ချုပ်ရေးဌာနဆိုင်ရာအကြီးအကဲရာမန်ဟဗလာယထန်ကတောက်ကြနေမှာဂျနီဗာရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် About half of the world population is at risk of dengue and dengue affects
ကမ္ဘာလူရေထောက်လောက်မှာသွေးလွန်တုပ်ကွေးအန္တရာယ်ရှိနေပြီဖြစ်ပြီးဖြစ်ပွားနိုင်တဲ့နိုင်ငံပေါင်းက129နိုင်ငံဖြစ်ပါတယ်ခံမှန်းချက်အဖြစ်နှစ်ဆင်သွေးလွန်တုပ်ကွေးဖြစ်ပွားသူကတန်းတရာကနေ400လောက်ထိရှိနေတယ်လို့ပြောထားတာပါဒီသွေးလွန်တုပ်ကွေးယောဂါဟာ AIDS ချင်းကနေပြန့်ပွားတာဖြစ်ပြီးတော့အဓိကအားဖြင့်အပူပိုင်းနဲ့သမာပိုင်းဇုံတွေမှာဖြစ်ပွားလို့ရှိပါတယ်အခု10ဆနှစ်တွေအတွင်းဒီယောဂါဟာကမ္ဘာတစ်လောက်တုံးတို့ဖြစ်များလာပြီးတော့2000ခုနှစ်တုန်းကဒီယောဂါဖြစ်ပွားသူတန်းတွဲကနေအခု2022မှာတော့ 4.2 တန်းဖြစ်ခဲ့ပါတယ်မနစ်ကလက်တင်အမေရိကမှာသွေးလွန်တုပ်ကွေးဖြစ်ပွားသူ 2.8 တန်းရှိပြီးတည်ဆုံးရသူ 1300 နီးပါးရှိပြီးတော့ဒီနှစ် 2023 ပထမ9လတည်းမှာတည်းယောဂါဖြစ်ပွားသူ 3000 နီးပါးနဲ့တေဆုံးသူကမနစ်ကနဲ့ဇာလူဖြစ်နေပါပြီ။သူကဒီတွဲလွန်တုပ်ကွေးယောဂါဟာကမ္ဘာတစ်လောဖြစ်ပေါ်တဲ့ယောဂါဖြစ်လာနေပြီးတော့အခုဆိုဥရောပနိုင်ငံပေါင်း24နိုင်ငံမှာပါဖြစ်နေတာတွေ့ရတယ်လို့လည်းပြောပါတယ်။အာရှတိုင်းမှာလည်းအခုမုတ်တုံရာသီစတင်နေပြီးတော့ဖြစ်ပြီးတော့တွဲလွန်တုပ်ကွေးဖြစ်ပေါ်မှုရဲ့80ရာခိုင်နှုန်းကဒီဒေသအတွက်ဒီလိုရာသီမှာဖြစ်ပေါ်တတ်တဲ့အတွက်ဒေသအစုအဝေးအနေနဲ့လိုအပ်တဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေလုပ်ဖို့ WHO ကတတိပေးထားပါတယ်။